မြန်မာစစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့မြန်မာစီးပွားရေးဥပိုင် limited ပိုင်းမြန်မာဘီယာနဲ့ဖက်ဆက်လုပ်ကိုင်မှုကရရှိတဲ့အမျက်ငွေတွေကိုဆိုင်းငံ့ထားလိုက်ကြောင်းဂျပန်နိုင်ငံခြေဆိုင် Kirin အဖျော်ယမကာလုပ်ငန်းအုပ်စုကပြောကြားလိုက်ပါတယ်ဂျပန်နဲ့ပူးတွဲလုပ်ကိုင်နေတဲ့မြန်မာဘီယာလုပ်ငန်းနဲ့မန်လေးဘီယာလုပ်ငန်းတို့ရဲ့အမျက်ငွေတွေဘယ်လိုခွဲဝေတယ်ဆိုတာကို Amnesty International အဖွဲ့ရဲ့အစိုးရခန်းစာထွက်လာပြီးနောက်အခုလိုဆိုင်းငံ့လိုက်တာဖြစ်ပါတယ် Kirin ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ်Kirin ဘက်ကအခုလိုဆိုင်းငံ့လိုက်တဲ့အပေါ် Amnesty International နဲ့လူအခွင့်အရေးဖွဲ့တွေကကြိုဆိုခဲ့ကြပါတယ်မြန်မာဥပိုင်စီးပွားရေးအစုအစရာပိုင်ဆိုင်သူတွေထဲမှာနိုင်ငံတကာဥပဒေအရပြစ်မှုကျူးလွန်ထားတဲ့စစ်တပ်ဖွဲ့တွေလည်းပါဝင်နေတာဖြစ်ပါတယ် Kirin ရဲ့ပြောရင်းဆိုရင်းရှိသူတူကတော့ဒါရွှေ့ဆိုင်းလိုက်တာမျိုးမဟုတ်ပဲလုံးဝရပ်ဆိုင်းလိုက်တာဖြစ်တယ်လို့ပြောပါတယ် Kirin ကမြန်မာဘီယာနဲ့မန်လေးဘီယာကုမ္ပဏီတို့မှာရင်းနှီးမြှုပ်နှံမှု51ရာခိုင်နှုန်းပါဝင်ထားပြီးပြီးခဲ့တဲ့ဇွန်လတုန်းကလည်းမြန်မာနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းတွေကိုစုံစမ်းစစ်ဆေးဖို့ဘန်နာရေးအကြံပေးအဖွဲ့တစ်ခုဖြစ်တဲ့ Deloitte Tohmatsu Financial Advisory အဖွဲ့ကြီးကိုငှားရမ်းခဲ့တာဖြစ်ပါတယ်။မြန်မာစီးပွားရေးဥပိုင် Limited ဟာ Rohingya တွေပေါ်လူမျိုးသုံးတပ်ဖြတ်မှုကျူးလွန်တာအပါအဝင်လူအခွင့်အရေးတွေချိုးဖောက်နေတယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်တပ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းကုလသမဂ္ဂအဖွဲ့ကြီးကသတ်မှတ်ထားတာဖြစ်ပါတယ်။ Kirin ကအခုလိုငွေပေးဖို့ဆိုင်းငံ့တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာစီးပွားရေးဥပိုင် Limited ကစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။